ရှေ့တောင်အာရှကာကွယ်ရေးဝန်ကြီးတွေရဲ့ထိပ်သီးညီလာခံကိုတရုတ်ကအင်ရှင်ဖြစ်လက်ခံကျင်းပနေချိန်မှာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုကာကွယ်နိုင်အောင်ကြိုးပမ်းလှုံ့ဆော်ကြဖို့တရုတ်ကာကွယ်ရေးဝန်ကြီးကတိုက်တွန်းခဲ့ပေမဲ့တော်တော်များများကတော့အခြေအနေဖြစ်နေတဲ့နယ်မြေပိုင်ဆိုင်မှုအငြင်းပွားစရာကိစ္စတွေကိုဆွေးနွေးဖို့ရှောင်နေကြပါတယ်။ အဖွဲ့ဝင်၁၀နိုင်ငံရှိတဲ့ရှေ့တောင်အာရှနိုင်ငံများတင်အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အလို့သဘောတွေ့ဆုံမှုအတွင်းနယ်မြေပိုင်ဆိုင်မှုကိစ္စတွေကိုတရုတ်ခေါင်းဆောင်တွေကလူသိရှင်ကြားဆွေးနွေးမယ်အလားအလာတော့မရှိပါဘူး။တရုတ်နိုင်ငံဟာအာဆီယံနိုင်ငံတွေအထူးသဖြင့်ဖိလစ်ပိုင်၊ဗီယက်နမ်နိုင်ငံတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာတူပိုင်ကိုပိုင်အငြင်းပွားနေပေမဲ့ဒီကိစ္စကို ញ بوا နေတဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ထည့်သွင်းပြောဆိုသွားခြင်းမရှိပေမဲ့အာဆီယံနိုင်ငံတွေအနေနဲ့ဆက်ဆံရေးပုံမှုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့အကြမ်းဖက်ဝါဒလိုလုံခြုံရေးပြဿနာတွေကိုရင်ဆိုင်နိုင်အောင်ပုံမှုကြိုးပမ်းဆောင်ရွက်ကြဖို့ကိုတိုက်တွန်းခဲ့ပါတယ်တောင်တရုတ်ပင်လယ်ပြင်မှာတင်းမာမှုတွေရောကြစေဖို့လိုက်နာရမယ့်လုံထုံလုံနည်းတစ်ခုထွက်ပေါ်လာစေရေးနှောင့်နှေးကြန့်ကြာနေတဲ့ဆွေးနွေးမှုတွေမှာတော့အာဆီယံနိုင်ငံတွေနဲ့အတူတရုတ်နိုင်ငံလည်းပူးပေါင်းပါဝင်နေတာပါဆွေးနွေးမှုတွေအတွင်းမှာတော့အငင်းပွားနေတဲ့နယ်မြေတွေကိုတရုတ်နိုင်ငံကသာပိုင်ဆိုင်ကြောင်းအပြင်းထန်ကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်